မြန်မာနိုင်ငံဆီယနာတိမ့်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီလို့ကုလသမဂ္ဂကလေးတငယ်ရန်ပုံငွေအဖွဲ့ UNICEF ကမတ်လ23ရက်အင်္ဂါနေ့မှာပြောပါတယ
် UNICEF says that as of today at least 23 children have reportedly been killed in the violence
ကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်အရဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအကြမ်းဖက်မှုတွေအတွင်းတေဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီးထိခိုက်ဒဏ်ရာရတဲ့ကလေးငယ်အနည်းဆုံး17ဦးရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဖာဟန်ဟတ်ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ကျင်းစစ်အုံပြူရာအပါအဝင်ကလေးတွေအပေါ်ဆက်ပြီးတိုက်ခိုက်မှုရှိနေတာကိုမြမဆန်ရကုလသမဂ္ဂရုံးဘက်ကအထူးစိုးရိမ်ကြောင်းပြောပါတယ်ကလေးတွေနဲ့လူငယ်တွေဘေးကင်းစီရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းမဖက်ကြဖို့လည်းထပ်ပြီးတောင်းဆိုပါတယ်ဆင့်အနာသိမ့်ပြီးနောက်မြမလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တေဆုံရသူတွေထဲမှာမန္တလေးကအသက်9နှစ်အရွယ်မင်းကလေးငယ်အပါအဝင်ကလေးငယ်20ကျော်ရှိကြောင်းကလေးလူငယ်ဆောက်ရှောက်မှုပေးနေတဲ့ Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ကလည်းအင်ကာနီမှာပြောပါတယ်။မန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်တနတ်ကြီးထိတေဆုံးခဲ့ရမှုဟာဆိုရင်ဖေဖော်ဝါရီလတရက်နေ့ဆရာနာသိမ့်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရသူတွေထဲအသက်အငယ်ဆုံးဖြစ်ပါတယ်။တနင်္လာနေ့မှာလည်းမန္တလေးစင်ကြေဘုံရက်ကွက်ကအသက်14နှစ်အရွယ်ယောက်ျားကလေးတဦးကြီးထိတေဆုံးခဲ့ရပါတယ်။
ကျွန်တော်တို့ရေတော့ပါအောင်ချမ်းပြည်တိုင်ဝဲဝင်ကြမယ်ဒီမဲ့ဝမ်းမနေပါနဲ့ဒီလိုမြင်လို့
ရှင်ဘတ်ကိုကြည့်ကြည့်ပြီးတေဆုံးကြရတဲ့အသက်14နှစ်အရွယ်မောင်ထွန်းထွန်းအောင်ကိုအင်ကာနီမှာမိတဲ့ကြိုပါတယ်မန္တလေးမြိုက်ရီနန္ဒအင်ယာဝင်းမှာတနင်္လာနေ့တုန်းကစစ်တပ်နဲ့ရဲကရက်ွက်တင်းဝင်ပြီးတနက်နယ်ပြစ်ခတ်ချိန်မှာဆန္ဒပြပွဲတွေမရှိဘူးလို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်အနာသိန်းစစ်တပ်ရဲ့တနက်ကြီးထိတေဆုံးကြရသူမောင်ထွန်းထွန်းအောင်ကလမ်းမဲ့ဇူလိုင်လမှာ15နှစ်ပြည့်မှာပါငင်းကျဲစွာဆန္ဒပြသူတွေအပေါ်တေးကြည်တဲ့အထိပြစ်မှတ်ထားတိုက်ခိုက်ခံရမှုအတွင်းကလေးတွေပါဝင်နေတဲ့အတွက်တုံ့လှုပ်ချက်ချရာကြောင်းကလေးတွေအတွက်ဘေးကင်းလုံခြုံတဲ့နေရာဖြစ်ရမယ်အိမ်မှာနေရင်းတေဆုံးကြရတဲ့ဆိုတဲ့ကိစ္စတွေအပေါ်မှာအထူးစိုးရိမ်ကြောင်း Save the Children အဖွဲ့ကပြောပါတယ်နေ့စဉ်ဒီပါကလေးငယ်တွေတေဆုံးနေရတာကိုကြည့်ရင်လုံခြုံရေးတပ်ဖွဲ့တွေဟာလူတွေရဲ့အသက်အန္တရာယ်ကိုလုံးဝအလေးမထားတော့တဲ့တရုတ်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့နိုင်ငံတော်ကလေးငယ်20ကျော်တေဆုံးခဲ့ရမှုအပေါ်တုံ့လုံချက်ချရတယ်လို့ပဲအသက်17နှစ်အရွယ်မိန်းကလေးငယ်တဦးအပါအဝင်တရားဥပဒေမဲ့ဖမ်းခံထားတဲ့အနည်းဆုံးကလေးငယ်18ဦးရဲ့ဘေးကင်းလုံခြုံမှုကလည်းစိုးရိမ်ပွဲဖြစ်တယ်လို့ Save the Children အဖွဲ့ကပြောဆိုထားပါတယ်ရှင်။